American နဲ့တရုတ်နိုင်ငံအကြကုန်သွေးစစ်ပွဲကအရှိန်မြင့်တက်တဲ့မြင့်တက်လာခဲ့ပါပြီ။ American သမ္မတ Donald Trump ကဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်နိုင်ငံထုတ်ကုန်တွေအပေါ်အောက်တိုဘာလမှာစတင်ကောက်ခံမယ့်အခွန်ကို25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိတိုးမြှင့်ကောက်ခံမယ်လို့တောက်ကြားနေရမှာကြေညာခဲ့ပါတယ်။ဒါပြင်တရုတ်ကွန်မတီတွေအပေါ်စက်တင်ဘာလ1ရက်ကစပြီးကောက်ခံမယ့်အခွန်ကိုလည်း10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိထပ်တိုးမယ်လို့ Twitter မှာရေးသားခဲ့ပါတယ်။အဲ့ဒီတရုတ်ကွန်မတီရဲ့တန်ဖိုးကတော့ဒေါ်လာဘီလီယံ300ရှိပါတယ်။ American ဒေါ်လာ85ဘီလီယံတန်ဖိုးရှိတဲ့American ကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်တိုးမြင့်ပြီး American ကားတွေအပေါ်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့တရုတ်နိုင်ငံကကြေညာခဲ့ပြီးမှ American သမ္မတ Donald Trump ကအခုလိုတုံ့ပြန်ကောက်ခံကြောင်းပြောခဲ့တာဖြစ်ပါတယ်။ကြာသေးခင်နိုင်ပိုင်းတွင်ကတော့ American company တွေအနေနဲ့တရုတ်နိုင်ငံပြန်ပတခြားနိုင်ငံတွေချက်ချင်းရှာကြံကြဖို့သမ္မတ Trump ကအမိန့်ပေးလိုက်ပါတယ်။ဘယ်လိုအနာကိုအသုံးပြုပြီးဒီအမိန့်ကိုဖေးသလဲဆိုတာကိုသမ္မတကရှင်းလင်းပြောကြားခြင်းမရှိပေမဲ့တရုတ်ကအခွန်တိုးကောက်တဲ့ကိစ္စကိုတောက်ကြနေမှာတုံ့ပြန်မယ်လို့တော့သမ္မတ Trump ကပြောထားခဲ့ပါတယ်။သူရဲ့ Twitter ရေးသားချက်တွေမှာ American company တွေကိုအမိအမြေကိုပြန်လာကြဖို့လည်းပါရှိပါတယ်။သမ္မတ Trump နဲ့တရုတ်အစိုးရတို့ရဲ့အခုလိုကြေညာချက်တွေကြောင့်ဈေးကွက်ကိုမတည်မငြိမ်ဖြစ်စေတာဖြစ်သွားခဲ့ပါတယ်။New York Stock Exchange, Dow Jones မှာအမှတ်620ကျော်နဲ့ပိတ်ခဲ့လို့နှစ်တက်သမ300ရာခိုင်နှုန်းဆုံးရှုံးခဲ့ပါတယ်။